2015ခုနှစ်အထွေထွေရွေးကောက်ပွဲကြီးဟာမနေ့ကကျင်းပပြီးစီးခဲ့ပြီဖြစ်ပြီးရွေးကောက်ပွဲရလဒ်တွေကိုရွေးကောက်ပွဲကော်မရှင်ကတစ်ပတ်အတွင်းနေ့စဉ်ကြေညာပေးသွားမှာဖြစ်ပါတယ်။ခဏဦးမဲစီရင်တွေတွက်ချက်မှုအရာမြို့သားဒီမိုကရေစီအဖွဲ့ချုပ်နဲ့တိုင်းရင်းသားဒေသတချို့မှာတိုင်းရင်းသားပါတီတွေကအနိုင်ရရှိနေပါတယ်။ရန်ကုန်တိုင်းအတွင်းမှာမဲပေးနိုင်တဲ့လူဦးရေစုစုပေါင်း9သန်းကျော်အထိရှိနေပြီးမြန်မာတိုင်းနိုင်ငံလုံးမှာအရေးအတွက်အများဆုံးဖြစ်ပါတယ်။ရွေးကောက်ပွဲပြီးမှပေါ်ပေါက်လာမယ့်အစိုးရအသစ်နဲ့ပတ်သက်တာတွေရွေးကောက်ပွဲရလဒ်တွေမှန်မှန်ကန်ကန်ဖြစ်နိုင်မှာမလားလို့ RFA ကမေးမြန်းတဲ့အခါမှာရန်ကုန်မြို့ကန်တွေကအတော်လေးကိုအကောင်းမြင်စိတ်နဲ့ကြိုဆိုကြတာတွေ့ရပါတယ်။အသက်33နှစ်အရွယ်ကုမ္ပဏီဝန်ထမ်းတူဖြစ်သူမတ်မေနွယ်စိုးအောင်ကမဲဆန္ဒရှင်ပြည်သူတွေမဲပေးရွေးချယ်တဲ့အတိုင်းမှန်မှန်ကန်ကန်မဲစင်းရလဒ်တွေထွက်လာမယ်ဆိုရင်အကောင်းဆုံးဖြစ်ကြောင်းနဲ့နောက်ဆုံးမဲစင်းရလက်ကိုအားလုံးကနိုင်ငံကြီးသားပြည်သားသားနဲ့လက်ခံပြီးလက်တွဲအလုပ်လုပ်ကြဖို့ပြောပါတယ
်တကယ်လို့ဒါရလက်ကအမှန်အကန်ထွက်လာခဲ့ရင်တော့အကောင်းဆုံးဖြစ်မှာပေါ့နော်ပြည်သူတွေကတကယ်ပေးထားတဲ့ရလက်တိုင်းအမှန်အကန်ဖြစ်လာခဲ့ရင်တော့အကောင်းဆုံးဖြစ်မှာပါအာဒီပြေရလက်ထွက်လာပြီးတော့လေအဲတိုင်းပြည်မှာလည်းအေးချမ်းချမ်းငြိမ်ငြိမ်သက်သက်လေးနဲ့နိုင်ငံကြီးသားအာပြည်ပြည်သက်သက်လေးနဲ့အကုန်လုံးပေါ့နော်ဟောအတူလက်တွဲပြီးတော့သွားကြမယ်ဆိုရင်တော့အကောင်းဆုံးရလက်ဖြစ်မယ်လို့မျှော်လင့်မိပါတယ
်အသက်82နှစ်အရွယ်ထဝယ်သားဦးမြကျော်ကရွေးကောက်ပွဲအလွန်ကာလမှာအစိုးရတစ်ကိုအာဏာလွှဲပြောင်းပေးတဲ့ပတ်သက်ပြီးမစိုးရင်ကြောင်းသမရဦးသိန်းစိန်နဲ့ကာကွယ်ဦးစည်းချုပ်ဗိုလ်ချုပ်မှုကြီးမင်းအောင်လှိုင်တို့ကရွေးကောက်ပွဲရလဒ်ကိုလက်ခံမယ်လို့ပြောထားတာကိုအမှန်ဖြစ်မယ်လို့ယုံကြည်ကြောင်းပြောပါတယ
်။စိုးရိမ်လို့မရှိပါဘူး။သူဥပဒေတိုင်သွားမှာပဲထင်တာပဲ။စိုးရိမ်မှုမရှိဘူး။အာဏာလွှဲပြောင်းပွဲမှာတော့ကိုလိုကိုဒီရခိုင်ရလည်းဥသိစေရလည်းပြောထားတယ်လေ။ပြည်သူရဲ့ဆန္ဒတဲကိုလုပ်ပေးမယ်တဲ့။အဲတော့သူပြောတဲ့စကားလည်းကောင်းတယ်။နောက်ပြီးတော့ဒီဗိုလ်ချုပ်မှုမင်းအောင်လှိုင်ပြောတာလည်းကောင်းတယ်။ပြည်သူတွေရဲ့ဆန္ဒတဲကိုလုပ်ပေးသွားမှာပါတဲ့။အဲဒါကျင်းနာတာပေါ့ကျင်းနာတယ်ပြောတဲ့စကားတွေ။
ပြည်ကလေး2010ခုနှစ်ရွေးကောက်ပွဲမှာအချိန်လွန်မှရောက်လာတဲ့ကြိုတင်မဲ့ပြဿနာတွေမဲမတမာမှုတွေရှိခဲ့တာကြောင့်ဝေဖန်မှုတွေများစွာဖြစ်ခဲ့ရပါတယ်။လှည့်တန်းစင်းမှာဈေးရောက်ချနေတဲ့ဒေါ်ယွယွမွန်ကလာမယ့်ကာလမှာအကောင်းဆုံးအစိုးရကိုမျှော်လင့်ထားတဲ့အတွက်ကြိုတင်မဲ့ကိစ္စတွေကြောင့်ရွေးကောက်ပွဲရလဒ်တွေမှားယွင်းမှစိုးရိမ်နေလို့ပြောပါတယ
်။စိုးရိမ်မှုရှိတာပေါ့ဒါရဲ့နော်အနီရောအကောင်းဆုံးကိုမျှော်လင့်ထားတဲ့အတွက်အကျိုးတင်မဲတွေမှာမဟုတ်တာလုံးမအောင်အနီရောလက်မခံနိုင်ပါဘူးဒါရဲ့အနီရောအဲနိုင်ငံနဲ့ပတ်သက်တာလည်းနိုင်ကြရနေပြီအနီရောဟိုအကောင်းဆုံးတွေပဲအခုဖြစ်စေချင်တယ်ဟိုတက်မဲ့အစိုးရကိုအကောင်းဆုံးဖြစ်စေချင်တယ်ဒါရဲ့နော်
နောက်2016မှာတက်လာမဲ့အစိုးရအနေနဲ့ရန်ကုန်မြို့မှာရင်ကျော်ပိတ်ဆို့မှုပြဿနာတွေစားဝတ်နေရေးပြဿနာတွေကိုဦးစားပေးဖြေရှင်းရမယ်လို့ထင်မြင်ကြောင်းလှိုင်သာယာမြို့နယ်15ရက်ကွက်မှာနေထိုင်တဲ့စိုက်ကားဆရာဦးတန်းတင်ကပြောပါတယ
်စားတက်လာတာအခက်အခဲရှိရနောက်ပိုင်းညာတော့သူဖြေရှင်းပြီးတော့လုံးနိုင်မယ်လို့မျှော်လင့်ဘာလို့လဲဒီအခက်အခဲတွေလည်းအခုပြောချင်းစာတောင်တွေတော့အများကြီးတွေ့ရတာပဲအရင်ဖြစ်ခဲ့တဲ့အခက်အခဲတွေရှိတယ်ဥပမာလက်ဘရောင်းတော့အရေးကင်းနေရှိတယ်နောက်ဒီမှာဆိုလို့ချင်းအကြောင်းသားအရေးကင်းနေရှိတယ်အဲ့ဒါတွေမပြီးသေးဘူးနော်အဲ့အခက်အခဲတွေသူတို့အများကြီးဖြေရှင်းရတယ်နောက်ဒီမှာရန်ကုန်မှာကားတွေကြက်တဲမှုဒန်းတွေတရားတွေစောက်တာပဲကာရင်ကျော်တွေပိတ်ဆို့နေတာနိုင်ငံရေးစီးပွားရေးလူမှုရေးတွေတော့သူတို့အများကြီး၅နှစ်အတော်တင်းမှာသူတို့ဖြေရှင်းတယ်တော့ပိုကောင်းတာပါ
စီးတက်တို့နောက်ဆုံးနှစ်ကြောင်းသာကိုပြဖြိုးအောင်ကနိုင်ငံတကာနဲ့ပြင်ပောင်တန်းနိုင်တဲ့ပညာရေးစနစ်မျိုးလိုချင်ကြောင်းအလို့အကိုင်အခွင့်အလမ်းတွေဖန်တီးပေးစီလိုကြောင်းပြောပါတယ
်လူငယ်ရညီမညီမဆိုတော့အလို့ကန်ခွန်းလည်းရန်နေလုံးနေသူများနိုင်ငံမှာဆိုကြောင်းတက်နေနေတော့လှုပ်လို့ရအနေထားရှိတယ်ဒီမှာကျတော့အဲ့လိုတိမလွယ်ဘူးပြတကယ်ကြောင်းကြီးတက်မယ်ဆိုရင်တော့ဟိုစေးကြောင်းပဲတက်တက်ရေကြောင်းပဲအဲ့လိုမျိုးလှုပ်မယ်ဆိုရင်တော့ဘယ်လိုမှမဖြစ်နိုင်အဲ့လိုမျိုးပေါ့ပညာရေးဘက်မှာနိုင်ကြနေပညာရေးအဓိကပဲပညာရေးကောင်းမွန်လာမယ်ဆိုရင်ကျန်တဲ့ຢာရေအကုန်လုံးကောင်းလာမှာပဲလေအဲ့တော့ပညာရေးတော့ကျွန်တော်လိုချင်တယ်ကောင်းဆုံးဖြစ်အောင်လို့ငွေတွေအလုပ်ကံခွင့်လည်းများဖန်တီးပေးစီချင်တယ
်ရှိုးပွဲတွေစီစဉ်တင်ဆက်သူကိုထက်ကတော့ပြည်ခိုင်ဖြိုးပါတီအနေနဲ့ရွေးကောက်ပွဲမှာရှုံးနေခဲ့ရင်တောင်မှစူပူအကြမ်းဖက်မှုတွေပြိပခါတွေမရှိပဲအေးချမ်းချမ်းနဲ့ပြီးဆုံးသွားစီလို့ကြောင်းပြောပါတယ
်အင်အားကြီးပါတီကတော့နှစ်ခုရှိတာပေါ့နော်ဒီ NLD အမျိုးသားဒီမိုကရေစီပါတီနဲ့ဒီကျန်းခိုင်ပါတီဒါပေမဲ့ကျန်းခိုင်ပါတီအနေနဲ့ကတော့ဒါဘယ်လိုပြောမလဲဘသူပဲရရပေါ့နော်ဒါပေမဲ့အာနာတော့အဓိကအကောင်းဆုံးအနေနဲ့ဒီလွတ်လပ်စွာလွှဲပေးဖို့တော့မျှော်လင့်ပါတယ်ညစ်တာတွေတော့ဒီလိုမျိုးအော်မပေးတာလို့အဲ့လိုမျိုးမဖြစ်သေးကြပါဘူး။ငင်းငန်းသွားပဲပြီးသေးကြပါမယ်။တော့ဒီလိုမျိုးလူလူလှုပ်ရှားမှုတွေစုပူညံတွေလည်းမဖြစ်သေးကြပါဘူး။ဘာလို့လူတန်းကလည်းအခုဒါလေးကအရန်ကြောက်နေကြတယ်။ဒီရေကောက်ပဲကာလမှာတော့မနေ့ကနဲ့ဒီနေ့နဲ့ဆင်လမ်းမှာလည်းလူတွေကဘာတွေဆက်ဖြစ်ကြမလဲ။စုပူမှုတွေဖြစ်ကြမလား။ဒါတွေပဲအားလုံးကစိုးရိမ်နေကြတယ်။အားလုံးငင်းငန်းသွားတယ်ပဲပြီးသွားဖို့မျှော်လင့်ပါတော့
။ရန်ကုန်မြို့နယ်ကဖုန်တော်ကြီးကျောင်းမှာသတင်းသုံးနေတဲ့ဦးစင်အရှင်သူ့မိတာကမြန်မာနိုင်ငံမှာမဲယုံပေါင်း4000ကျော်အထိရှိတာကြောင့်အားလုံးကိုလွှမ်းခြုံနိုင်အောင်သတင်းမီဒီယာတွေနဲ့နိုင်ငံတကာကမစောင့်ကြည့်နိုင်တဲ့အတွက်မဲရလဒ်တွေခမောက်ခမဖြစ်မှာကိုစိုးရိမ်နေလို့မိန့်ပါတယ
်။မဲကိုတို့ဆုံးဖြတ်နေနေမှာနောက်ဆုံးခုံရုံကဒီမဲကော်မရှင်ကအဓိကလို့ပြောပါတော့။နံပါတ်1နောက်ဆုံးလို့ပြောပါတယ်။နောက်ဆုံးပြောတော့တို့ကအဲ့မဲမတမန်မှုနဲ့လုပ်ရင်တော့နည်းနည်းရှုံးမှတော့စိုးရိမ်ရပါတော့။ဒါပေမဲ့တို့နေပြည်တော်ရေးမှာတော့လိုက်ပြီးတော့မဲတွေရေတော့တဲ့အခါမှာတချို့ကတော့ပွင့်သိမြင်တာမျိုးရှိရဲ့။အချို့ကတော့ မယုံမောင်းကအလုံး၄000လောက်ရှိလို့ပြောရယ်ဗောနော်သတင်းမီဒီယာတွေရောပေါ့လာပြီးတော့စောင့်ကြည့်ဖို့ရောနိုင်ငံတကာစောင့်ကြည့်ဖို့ရောလာကြည့်တဲ့လူတွေရောနည်းနေတယ်လို့မြင်တယ်မြင်တဲ့ပုံမှာသူတို့ပေါ့ရှေ့ဥနေရာမှာမထမတဲ့နေရာမှာအနည်းလေးညံစင်ပြီးတော့လုံးမတော့စိုးရင်ရတယ
်ဒီလို RFA ကစုံစမ်းမေးမြန်းချက်တွေအရာမဲဆန္ဒရှင်ပြည်သူတွေဟာရွေးကောက်ပွဲရလဒ်ကိုမမှန်ကန်ကန်ဖြစ်စေလိုတာတိုင်းပြည်ဖွံ့ဖြိုးဖို့အတွက်ညီညွတ်တသားနဲ့အသွင်ကူးပြောင်းစေလိုတာကိုတွေးရကြောင်းပါခင်ဗျာ